ဇာမနီအစိုးရရဲ့တဘာဝဘေးနံကယ်ဆယ်ရေးအဖွဲ့ THW ကမြန်မာနိုင်ငံကနာဂစ်မုန်တိုင်းနဲ့ခံရတဲ့ဒေသမှာနေထိုင်သူတွေရေကောင်းရေတန်ရရှိရေးအတွက်အမေရိကန်ဒေါ်လာ2တန်ပိုးတနည်းအားဖြင့်ဥရောပယူရိုငွေ 1.3 တန်ပိုးလှူဒန်းကူညီခဲ့ပြီး2လကြာလုပ်ငန်းတွေကိုဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင်လည်းအဲ့ဒီလိုရေကောင်းရေတန်ရရှိရေးလုပ်ငန်းကိုဗိုလ်ကလေးမျိုးနဲ့မှဆောင်ရွက်ခဲ့ရမှာဂျာမနီအစိုးရဟာ EU ဥရောပနိုင်ငံများအဖွဲ့နဲ့အမေရိကန်ပြည်ထောင်စုကနံပါတ်ပြည့်စရင်တွင်ပြီးပိတ်ဆို့အရေးယူခံနေရတဲ့ထူးကော်မတီပိုင်ရှင်ဦးဒေစာနဲ့ပူပေါင်းဆောင်ရွက်ခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဂျာမနီမှာအခုလဩဂုတ်လထုတ်ဝေတဲ့ speaker နဲ့ geo magazine နှစ်ဆောင်ကအခုလိုမြန်မာစစ်အစိုးရနဲ့အနီးကဆုံးပူးပေါင်းနေတဲ့စီးပွားရေးသမားဦးဒေစာနဲ့ပူးတွဲဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးဂျာမနီအစိုးရကိုဝေဖန်ပြစ်တင်ပြောဆိုခဲ့ကြပါတယ်။ဒီတင်းကိုဖော်ထုတ်လိုက်တဲ့ geo magazine ရဲ့ editor Philip Moses ဟာမြန်မာပြည်မြို့ဝကျုံပေါ်ဘိုးကလေးမြို့နယ်ကိုကိုတိုင်သွားရောက်လေ့လာခဲ့သူပါ။သူဟာမကြာခင်ကပဲဂျာမနီနိုင်ငံကိုပြန်ရောက်ခဲ့ပါတယ်။အတူကဂျာမနီအစိုးရဟာမြန်မာအစိုးရရဲ့အကြက်ကင်မှုကိုခံခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
The THW they come in with all the materials and then they negotiate with the government how to deal it and the Myanmar government
ရေတားစင်ရေးပစ္စည်းတွေအပြည့်အစုံနဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ THW အဖွဲ့ကိုဥတီစာရဲ့ကြီးကြပ်ကူကဲမှုနဲ့ဆောင်ရွက်ဖို့အဲ့ဒီလိုမှမလုပ်နိုင်ဘူးဆိုရင်ဂျာမနီအစိုးရရဲ့အကူအညီကိုလက်မခံနိုင်ဘူးလို့ပြောဆိုခဲ့တဲ့အတွက်ဂျာမနီအစိုးရမလွဲမရှောင်သာပဲလက်ခံခဲ့ရတယ်လို့သူကပြောတာပါခင်ဗျာ။ကဲကိုကျော်ကဒီဂျာမနီအစိုးရတဘာဝဘေးဒဏ်ကယ်ဆယ်ရေးအဖွဲ့ THW နဲ့ကိုကျော်ကျော်ဆက်သွယ်မေးမြန်းခဲ့တော့သူတို့ကဘာတွေများပြောလဲသိပြစီဗျာ
။ဟုတ်ကဲ့ဗျာ။အဖွဲ့ဝင်22ယောက်ပါတဲ့ဂျာမန် THW အဖွဲ့ဟာရန်ကုန်ကနေတဆင့်နာဂစ်မုန်တိုင်းနဲ့အလူးလဲခံခဲ့ရတဲ့ဗိုလ်ကလေးနဲ့လက်ပုတ္တာမျိုးတို့ကိုဒီနှစ်တုပ်ခွဲပြီးတော့ရေတန့်ထုတ်လို့ရေးဒေတာခံစေနာဝန်ထမ်းတွေကိုရေတန့်နည်းပညာသင်ကြားပို့ချရေးတွေကိုဆောင်ရွက်ခဲ့တယ်လို့ဂျာမနီအစိုးရပြည်ထရေးဝန်ကြီးဌာနလက်အောက်ခံနိုင်ငံတကာ NGO အဖွဲ့အစည်းတစ်ခုဖြစ်တဲ့ THW အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်နီကိုလတ်ဟက်ဖနာကပြောပါတယ်ဗျာ
Well they started in Yangon and then they worked in Labuta and Bogale Our team worked together with two trading
ဒီလုပ်ငန်းတွေဆောင်ရွက်ရမှာ UNICEF ကုလသမဂ္ဂကလေးများရန်ကုန်အဖွဲ့ဒေတာကန်အာနာပိုင်းအဖွဲ့အစည်းတွေအပြင်ဥတီစာပိုင်း2 trading company တွေပါတို့နဲ့ပါလက်တွဲလုပ်ကင်ခဲ့ပါတယ် THW ရဲ့ရေတန့်ထုတ်လုပ်ရေးစက်ယုံတိစောက်ဖို့မြင်နေရအတွက်လိုအပ်တဲ့အတွက်ဒီ2 company နဲ့လက်တွဲလုပ်ကင်ခဲ့ရတာပါလို့ Mr. Hefner ကအကြောင်းပြပြောပါတယ်ဗျာအဲ့ပြီးတော့သူကပဲ
We all know that 2 trading is what 2 trading is and so on but I think the central
2 trading company ပါဆိုတာအားလုံးအသိပါပဲဗျာဒါပေမဲ့ THW အဖွဲ့ရဲ့အဓိကရည်ရွယ်လှုပ်ဆောင်ခဲ့တာကတော့ဒုက္ခရောက်နေကြတဲ့မြန်မာပြည်သူတွေကိုသွားကူညီခဲ့တာပါပဲအဲဘဲအဖွဲ့စည်းနဲ့ပဲပူးပေါင်းလှုပ်ဆောင်ခဲ့ဗါတွေပဲလှုပ်ဆောင်ခဲ့တယ်ပဲပြောပြော THW အဖွဲ့ရဲ့အကူအညီတွေဟာ AWD မြို့ဝကျွန်းပေါ်ဒေသကိုရောက်ခဲ့တယ်ဆိုတာအမှန်ပါပဲတဲ့အဲ Mr. Hefner ဒီလိုပြောသွားသလိုပါပဲအဲဘိုကလေးမြို့သားတယောက်ကလည်းပဲ THW အဖွဲ့ရဲ့ရေသက်လုပ်ငန်းတွေဟာဒေသခံလူထုအတွက်တကယ့်ကိုအကျိုးရှိတာလက်တွေ့ပါပဲလို့ပြောပါတယ်ဗျာ
ကောင်းပါရဲ့ခင်ဗျာသူတို့ကဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီစောက်ရီကန်တွေမှာပေါ့နော်စောက်ရီကန်တွေမှာရေစုပ်တဲ့ကွန်တိန်နာတွေပေါ့ကွန်တိန်နှလုံးထားပြီးတော့လုပ်သွားတာပေါ့နော်ဟိုကောင်းပါရဲ့သူတို့လုပ်သွားတာ
အဲ THW အဖွဲ့ရဲ့နဲဒီ2 company ပူးပေါင်းလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေကနေ2 company အတွက်ဘယ်လိုအကျိုးအမြတ်တွေရခဲ့သလဲဆိုတာကိုပါအဲ့ဒီဗိုလ်ကလေးသားဆက်ပြောပြတာကဒီလိုပါဗျာ
လုပ်လာတော့ဒီအစုအပေါင်းတွေကိုယ်တိုင်သူတို့ကိုယ်တိုင်ဆင်းပြီးတော့ကြီးကြပ်ပြီးတော့သူတို့ကိုယ်တိုင်လက်မညာမိတ်လုပ်ကြတာလေကျွန်တော်နိုင်ငံသားတွေပဲပူးပေါင်းပြီးတော့လုပ်တာအဲ့တော့အလီထူကတော့သူကနာမည်ဝင်တိုက်တာပေါ့တနာယူတာဒါပါပဲဟိုကလေးကောင်လေးတွေတလောက်3000လောက်4000လောက်မျိုးပြေးပြီးတော့ခေါ်ပြီးတော့နေသားသမားလေးခိုင်းတယ်ပေါ့နော်စက်တွေလိုက်မအောင်ပြုဖို့ပေါ့နော်ဒါပေမဲ့သူကအဲ့ဒီထူကတော့ company logo တော့သူကပိတ်တက်လိုက်တာပေါ့ဒါပါပဲကျွန်တော်တွေ့တာတော့
ဒါကတော့ THW အဖွဲ့နဲ့ two company ပူးပေါင်းခဲ့တဲ့လုပ်ငန်းအခြေအနေနဲ့ပတ်သက်ပြီးတော့ဗိုလ်ကလေးသားတယောက်ပြောသွားတာပေါ့ဗျာ THW အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Nicholas Hefner ကတော့သူတို့အဖွဲ့အနေနဲ့ two company နဲ့လက်တွဲလှုပ်ဆောင်ခဲ့တယ်ဆိုပေမဲ့လည်းဥပဒေနဲ့မညီတာဘာတစ်ခုမှမလုပ်ခဲ့ပါဘူးလို့ပြောပါတယ်ဗျာ
We didn't do anything illegal or anything that harmed the population to trading and the embargo guidelines and everything
မြန်မာပြည်သူတွေအတွက်ထိခိုက်မဲ့ကိစ္စတွေဘာတစ်ခုမှမလုပ်ခဲ့တယ်လို့ပဲအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့ခံထားတဲ့ထူးကုမ္ပဏီနဲ့ပူးပေါင်းလုပ်ကင်ခဲ့ရမှာလည်းပဲတက်ဆိုင်ရာစီးငင်းစည်းကမ်းနဲ့အညီလိုက်နာဆောင်ရွက်ခဲ့တာပါထူးကုမ္ပဏီအပေါ်ပိတ်ဆို့မှုတွေကိုမထိခိုက်စေရဘူးဆိုတာဂျာမနီနိုင်ငံသားကြီးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့တာခဲ့ပြီးဖြစ်ပါတယ် THW အဖွဲ့အနေနဲ့မြန်မာပြည်သူတွေအတွက်ကူညီနိုင်စွမ်းရှိသလောက်သွားကူညီခဲ့တာပါပဲလို့ဂျာမန် NGO အဖွဲ့ဖြစ်တဲ့ THW အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Nicholas Hefner ကပြောပါတယ်ဗျာ
ဟုတ်ကဲ့ကိုကျောင်းကြီးကျွန်တော်ဒီတော့တည်းမှာပဲအဲ့ဒီ Geo Magazine Editor Philip Mosak ကတော့အခုလိုကြည့်တက်ခွင့်ရတဲ့အတွက်ဥတီစာဟာစေတနာရှင်ပုဂ္ဂိုလ်တူအဖြစ်ထင်မြင်ခံရအောင်အများကြီးအမြတ်ထပ်သွားခဲ့တယ်လို့ကျွန်တော်ပြောတယ်
More important for him to see to give the Western countries a sign he wants to be no longer in the blacklist and under embargo.
သူကနာမည်ပြည့်စင်းသွင်းခံရသူဆိုတော့အခုလိုပါဝင်လှုပ်ဆောင်ခြင်းအပြင်မြန်မာပြည်သူလူထုကရောဥရောပနဲ့နိုင်ငံတကာကပါဥတီစာအပေါ်အမြင်ကောင်းအောင်ကြိုးစားခဲ့တာပဲလို့ပြောပါတယ်သူကုမ္ပဏီကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ရမှာတော့ဒီကိစ္စကိုတောင်းယူဖြေရှင်းနိုင်ပြောကြားနိုင်တဲ့လူနိုင်ငံခြားသွားနေပါတယ်လို့ RFA ကိုဖြေကြားပါတယ်ခင်ဗျာဒီတော့တွင်မှာပဲဂျာမနီလူထုကတော့မြန်မာစစ်အစိုးရကအခုလိုအကြက်ကြိုင်မှုကိုအတော်ဒေါ်လာထွက်နေကြတယ်လို့ Maxin Editor တွေက RFA ကိုပြောပါတယ်ခင်ဗျာ